မလေးရှားနိုင်ငံမှာတေရန်စီရင်တဲ့စနစ်ကိုပယ်ဖျက်ပြီးတော့ဥပဒေစီရင်မှုအရေးတွေကိုအပြောင်းအလဲလုပ်ဖို့မလေးရှားပါလီမန်ကဒီကနေ့ဆုံးဖြတ်လိုက်ပါတယ်။တေရန်စီရင်ထားတဲ့သူတွေရဲ့ပြစ်ဒဏ်တွေကိုလျှော့ချပြီးတော့မသေးမချင်းထောင်ဒဏ်ကြခံမှုအပြစ်ပေးတဲ့စနစ်ကိုလည်းဖျက်သိမ်းလိုက်ပါတယ်။မလေးရှားနိုင်ငံမှာပြီးခဲ့တဲ့2018ခုနှစ်ကတည်းကတေရန်စီရင်ချက်ကိုဆိုင်းငံ့ထားပါတယ်။တေရန်ကိုပယ်ဖျက်ဖို့မလေးရှားအစိုးရကကြေညာပေးခဲ့ပေမဲ့နိုင်ငံရေးအဖိအားပေးမှုတွေတော့တေရန်စီရင်နာကိုဆက်ထားပြီးတော့တရားရုံးတွေကနေတခြားပြည်ထောင်နဲ့အစားထိုးပြောင်းနိုင်နေဆိုပြီးတော့ပြင်ဆင်ခဲ့တာဖြစ်ပါတယ်။ဒီနေ့ပြင်ဆင်ချက်အရကတော့တေရန်အစားထောင်ဒဏ်အနှစ်30နဲ့40ကြားမှာသတ်မှတ်ထားပြီးတော့အရင်တုန်းကမသေးမချင်းအကျဉ်းချခံထားရတဲ့ပြစ်မှုကျူးလွန်တဲ့သူတွေကိုပြောင်းလဲသတ်မှတ်တာဖြစ်ပါတယ်။တသက်တကျွန်းထောင်ဒဏ်ကတော့မလေးရှားဥပဒေအရဆိုရင်ထောင်ဒဏ်နှစ်30ဆက်ပြီးတော့ရှိမှာဖြစ်ပါတယ်။အရှေ့တောင်အာရှနိုင်ငံတချို့မှာတေရန်စီရင်နာတွေတိုးလုံနေတဲ့အချိန်မှာမလေးရှားကအခုလိုစီရင်ချက်ကိုပယ်ဖျက်လိုက်တာဖြစ်ပါတယ်။မြန်မာနိုင်ငံမှာလည်းဆယ်စုနှစ်တွေအတွင်းပထမဆုံးအကြိမ်ဖြစ်တဲ့ဒီမိုကရေစီရေလှုပ်ရှားသူ၄ဦးကိုတေရန်စီရင်ခဲ့ပါတယ်။အာဆီယံနိုင်ငံတွေထဲမှာကမ်ဘောဒီးယားနဲ့ဖိလစ်ပိုင်နိုင်ငံတွေကတော့တေရန်စီရင်မှုကိုလုံးဝပယ်ဖျက်ထားပါတယ်ရှင်။